Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ21ရက်တောင်းကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလုံးမီတာ3040 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရမ်းမင်းထွန်းနဲ့အတူကြီးညာပေးမှာပါဟော်မုစ်ရေလက်ကျမှာ American drone တစ်ခုကိုအီရန်ဘက်ကပစ်ချလိုက်တာဟာတိတ်ကိုဆိုးရတဲ့အမားတစ်ခုကိုကျူးလွန်လိုက်တာဖြစ်ကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာ AH1N1 အမျိုးအစားတုတ်ကွေးရောဂါပိုးကြောင့်သေဆုံးရသူကအခုဆို6ဦးရှိသွားပါပြီ American သမ္မတကတွေ့ဆုံခြင်းနဲ့ဆန္ဒရှိတယ်ဆိုရင်သူကတွေ့ဖို့အဆင်သင့်ပါပဲလို့ရုရှားသမ္မတ Vladimir Putin ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာကိုညာဝင်း
ဟုတ်ကဲ့ပါခင်ဗျာကချင်စစ်ပွဲ၈နှစ်ကြာရှိလာပေမဲ့ IDB စစ်ဆောင်ဒုက္ခသည်တွေရဲ့ခံစားချက်ကဘယ်လိုရှိပါသလဲ
မိကောကန်ကုနာဓမ္မာနိဖက်တနင်းနာမုန်ကနာ
In my heart I'm very depressed that we are
being attacked ဒီအတွေ့အကြုံနှစ်ပေါင်းများစွာရှိလာတဲ့တကြီးရဲ့ဒုက္ခသည်ဒေသခံတို့ပြောကြားသွားတာပါသတင်းလေးပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရိုဟင်ဂျာတကြီးရဲ့ဦးတွေအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်း AI ကပြောကြားလိုက်တဲ့သတင်းနဲ့ကမ္ဘောဒီးယားနိုင်ငံမှာခမာနီတွေကိုစစ်ဆေးနေတဲ့တရားဝင်ရဲ့နောက်ဆုံးအခြေအနေတင်ပြမှာဖြစ်သလို BNN နိုင်ငံရဲ့ကြီးသွားလုပ်ငန်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါဦးဗျာ။
လက်ချမ်းမှာ American drone ရင်ကိုအီရန်ဘက်ကပစ်ချခဲ့တာဟာတိတ်ကိုဆိုးရတဲ့အမားကိုကျူးလွန်တာပဲလို့ American သမ္မတ Donald Trump ကခေါ်ဆိုလိုက်ပြီးဒါဟာ American နဲ့ Iran တို့ကြားတင်းမာမှုတွေဖြစ်ပေါ်နေတာကိုပိုးပြီးရှုပ်ထွေးလာစေမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာနောက်ပြန်ဆုတ်စေတဲ့စိတ်မကောင်းစရာဖြစ်ရအစ်စ်တစ်ခုဖြစ်ကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သမ္မတအင်ဂျီမာတွေ့ဆုံပွဲအတွင်းသတင်းတောက်တွေကိုသမ္မတ Trump ကပြောကြားခဲ့တာပါ။ဒီ drone ရင်ဟာနိုင်ငံတကာရေပိုင်နဲ့မှာပြန်နေတာသိတာကြောင့်လည်းအားလုံးကိုနှုတ်နဲ့ပဲပြောနေတာမဟုတ်ဘဲတိတ်ပန်နေကြအမှတ်တမ်းတင်ထားတာဖြစ်တယ်လို့အီရန်ဘက်ကတိတ်ကိုဆိုးရတဲ့အမှားကျူးလွန်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။အစောပိုင်းတုန်းကလည်းသမ္မတထရမ့်ကအီရန်ဟာတိတ်ကြီးမားတဲ့အမှားကျူးလွန်ခဲ့တယ်လို့သူ့ Twitter မှာရေးပါတယ်။ဒါပေမဲ့ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံနေစဉ်အတွင်းမှာတော့သမ္မတကပြင်းပြင်းထန်ထန်ဘာမှမပြောကြားခဲ့ပါဘူး။ Chatterbury နဲ့အစောပိုင်းမှာအီရန်ဘက်ကသူတို့ရဲ့ပိုင်နက်ထက်ကိုဝင်လာတဲ့ American မောင်းသူနဲ့ Away Team Drone တစ်ခုမတော်တဆပစ်ချလိုက်မိတယ်လို့အီရန်အစိုးရအရာရှိတွေကပြောခဲ့ပါတယ်။ဒါပေမဲ့ဒီ Away Team Drone ရင်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နက်တွင်းမှာပစ်ချတာလို့ American ဘက်ကပြောတာပါ။အီရန်တို့အဆိုအရအီရန်လေကြောင်းပိုင်နက်ထဲရောက်လာတဲ့ RQ-4 Global Hawk အမျိုးအစားအဝေးထင်း drone ကို Hormuz ရေလက်ကြားနားက Hormuzan ခရိုင်တွင်းအီရန်ထောင်လိုင်းအဆောင်တပ်ဖွဲ့ကပစ်ချတာလို့ပြောပါတယ်။ American အရာရှိတွေကတော့ဒီ drone ရင်ဟာ MQ-4 Citron အမျိုးအစားဖြစ်ပြီး Hormuz ရေလက်ကြားပေါ်ပြန်တန်းနေစမှာပစ်ချခံရတာပါလို့ပြောပါတယ်။ဒါ့အပြင်ဘဲလီယင်မှအီရန်ပိုင်လေကြောင်းထဲမှာပြန်တန်းခြင်းမရှိခဲ့ဘူးလို့ Americanဘောကကွေးဌာနပြောခွင့်ရက VOE ကိုပြောကြားခဲ့တာပါ
American ပြည်ထောင်စုနဲ့ Mexico နဲ့ Canada တို့အကြားရရှိထားတဲ့ကိုယ်တော်ရေးသဘောတူညီချက်ကို American Congress ကအတည်ပြုလိုက်မယ်လို့ American သမ္မတ Donald Trump ကကြေညာပရင်းနေ့ကကြိုတင်ခန့်မှန်းပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲကျင်းပမယ့်နှစ်2020ပြည့်နှစ်နိုင်ငံရေးကိစ္စတွေကလည်းအတည်ပြုရေးကိစ္စကိုနှောင့်နှေးနေစေနိုင်တယ်လို့လည်းသူကပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကိုအင်ဖြူရာမှာလက်ခံတွေ့ဆုံစဉ်သမ္မတ Trump ကအခုလိုပြောခဲ့တာဖြစ်ပြီးဒီမိုကရက်တစ်အနေနဲ့နိုင်ငံရေးအရသူတို့လိုအပ်မဲ့ကိစ္စကိုလှုပ်ဖို့လိုကြောင်းနိုဘာလ3ရက်နေ့သမ္မတရွေးကောက်ပွဲပြီးတဲ့ရက်မှာတော့အထောက်ခံမှုအပြည့်အဝရလိမ့်မယ်ဖြစ်ကြောင်းဒါပေမဲ့ရွေးကောက်ပွဲရှိနေတဲ့အကြောင်းပြောပါတယ်။သဘောတူညီချက်ကြောင့်စေဝါပစ္စည်းတွေဈေးနှုန်းအပြောင်းအလဲဖြစ်လာနိုင်တဲ့ကိစ္စနဲ့မက္ကဆီကိုဘက်ကလိုသမားတွေလိုအပ်ကပို့ရနိုင်တဲ့အသာချက်တွေရှိတာကြောင့်ဒီမိုကရက်အမတ်တချို့ကတော့သဘောတူညီချက်ကိုချက်ချင်းအတည်ပြုပေးဖို့ကိုညှင်းဆန်နေပါတယ်။မက္ကဆီကိုနိုင်ငံအထက်လွှတ်တော်ကဒီသဘောတူစာချုပ်ကိုမဲအပြတ်တတ်တဲ့အတည်ပြုရတဲ့နောက်မှာအမေရိကန်သမ္မတ Trump နဲ့ကနေဒါဝန်ကြီးချုပ် Trudeau တို့ကဒီစာချုပ်အကြောင်းဆွေးနွေးခဲ့ကြပါတယ်။သမ္မတ Trump ကမက္ကဆီကိုသမ္မတ Lopez Obrador ကိုကွန်ပျူတာချီချူးစကားပြောကြားခဲ့ပြီး American Congress ကိုလည်းတည်ပြုဖို့အချိန်တန်ပြီးဖြစ်ကြောင်း Twitter မှာရေးသားတိုက်တွန်းခဲ့ပါတယ်။ကနေဒါနိုင်ငံကလည်းဒီသဘောတူစာချုပ်ကိုအခုထိအတည်မပြုရသေးပါဘူး။
တူရကီနိုင်ငံမှာ2016ကသမ္မတ Recep Tayyip Erdogan ကိုဖြုတ်ချရေးအတွက်အာဏာသိမ်းကိုကြိုးပမ်းမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်နေရသူတွေကလူပေါင်း150ယောက်ကိုတူရကီတရားရုံးကကျေတပ်ပြင်းနေမှာတသက်တကြုံဖြစ်တဲ့ဆင်ချက်ချပါလိမ့်လူပေါင်း200ကျော်တိစုံပြီး2000ကျော်တန်ရရတဲ့2016က မအောင်16ကမအောင်မြင်ခဲ့တဲ့အာနာတကျိုးပန်းမှုမှာပါဝင်ပတ်သက်နေသူတွေတဲက128ရက်ကိုအန်ကာရာကတူရကီတရားရုံးတစ်ခုကနေပြီးတော့ပြင်းထန်တဲ့တသက်တကျွန်းပြစ်ဒဏ်ချမှတ်လိုက်ပြီး23ရက်ကိုတော့ရိုးရိုးတသက်တကျွန်းချခဲ့တယ်လို့တူရကီသတင်းတွေမှာဖော်ပြပါတယ်ပြင်းထန်တဲ့တသက်တကျွန်းပြစ်ဒဏ်ချမှတ်ခံရသူဟာရိုးရိုးတသက်တကျွန်းပြစ်ဒဏ်ခံရသူတွေနဲ့မတူပဲသူတို့နေရတဲ့အချင်းချောင်တွေအခြေအနေဟာပြင်းထန်ဆိုးရတယ်လို့ဆိုပါတယ်ပြစ်ဒဏ်ချခံရသူတွေထဲမှာလေတပ်အကြီးကဲအကင်းအတက်နဲ့သမရကိုရေးအရာရှိအလီရန်စစ်စီတို့လည်းပါပါတယ်တရားရင်ဆိုင်နေရသူတွေတဲက39ရောက်ကိုတော့အပြစ်မရှိကြောင်း33ရောက်ကိုတော့အပြစ်မရှိကြောင်းတွေ့ရတဲ့အတွက်ပြန်လွှတ်ပေးလိုက်တာပါသမရအာဒူဝန်ကိုဖြုတ်ချဖို့2016ဇွန်လ15ရက်မှာတူရကီကြီးတက်ကအာနာသိန်းသူတွေကဒီနိုင်ငံတလောမျိုးကြီးတွေမှာဆင့်အားဖြန့်ထားတာပါအာနာသိန်းကိုစူးစမ်းမှုစတင်ပြီးနိုင်ငံပိုင်းတွင်မှာပဲတူရကီတပ်တွေကပြန်သိမ်းပိုင်နိုင်ခဲ့တယ်လို့အာနာသိန်းရံမှာပါဝင်သူအများပြားကလက်နက်ချခဲ့တာဖြစ်ပါတယ်အခုလောအာနာသိန်းကိုစူးစမ်းမှုကိုအမေရိကန်ခြေဆိုင်တူရကီတရားဟောဆရာဖတူလာဂူလင်ကကြိုးကင်ခဲ့တယ်လို့တူရကီကဆွတ်ဆွဲပါတယ်ဒါပေမဲ့ဂူလင်ကတော့ညှင်းဆိုပါတယ်
တက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးစိတ်ရှိတိခန့်သွားမှာဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြည်ထောင်စုချီချီမင်းကိုပြောခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနတွေကပြောပါရတယ်။ကင်ဂျွန်အွန်းရဲ့ပြောကြားချက်ဟာတရုတ်သမ္မတရှီချီမင်းနိုင်ငံဆက်ဆံရေးတိုးမြင့်ဖို့မြောက်ကိုရီးယားနိုင်ငံကိုအလဲပတ်ရောက်နေတဲ့အချိန်အတွဲမှာထွက်ပေါ်လာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့မြောက်ကိုရီးယားအပေါ်ကုလသမဂ္ဂချမှတ်ခဲ့တဲ့အရေးယူပိတ်ဆို့မှုတစ်ခုကိုတရုတ်နိုင်ငံကထောက်ခံတဲ့ကြောင့်နိုင်ငံဆက်ဆံရေးမှာအဖူးအထည်ရှိခဲ့ပါရတယ်။ကြာတာပရိနေမှာစတင်ခဲ့တဲ့နှစ်ရက်ကြာမြောက်ကိုရီးယားခီးစဉ်ဟာ14နှစ်အတွင်းတရုတ်သမ္မတတူရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ရှီမတိုနောက်ပတ်သာဖြစ်နေတဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားဆွေးနွေးပွဲတွေဟာရှုပ်ထွေးပြီးထိလွယ်ရှားတဲ့ကိစ္စဖြစ်တယ်လို့တရုတ်သမ္မတကမှတ်ချက်ပြုခဲ့ပါတယ်။ခေါင်းဆောင်နှုတ်ဦးမတွေ့ဆုံခင်နိုင်ငံပိုင်သတင်းဌာနတွေမှာတရုတ်သမ္မတရှီဂျင်ပင်ကဆောင်းပါးတစ်စောင်ရေးသားခဲ့ပြီးအဲ့ဒီဆောင်းပါးထဲမှာကင်ဂျွန်အွန်းကိုကိုရီးယားကျွမ်းဆွယ်ရေးဖြည့်ရှင်းဖို့စ조사အားထုတ်ခဲ့တဲ့အတွက်ရှီဂျင်ပင်ကချီးကျူးခဲ့ပါတယ်။
ဒီ American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 kHz 12133လိုင်းနိုမီတာ40 kHz 9133လိုင်းနိုမီတာ51 kHz 5805နဲ့လိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကျင်းပနေပါတယ်မြန်မာနိုင်ငံမှာ AH1N1 အမျိုးအစားတကွေးရောဂါပိုးကြောင့်ထိဆုံးသူဥယျာဉ်6ဦးရှိလာပြီဖြစ်ပါတယ်ဒီကုလ20ရက်နေ့မှာကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနက AH1N1 PDM09 ရောဂါပိုးတွေ့ထားသူလူနာဆွတ်သူစုပေါင်း16ဦးရှိနေပြီဖြစ်ပြီးထိဆုံးသူကတော့ရန်ကုန်တိုင်းဒေသကြီးမှာ5ဦးနဲ့စကိုင်းတိုင်းဒေသကြီးမှာ2ဦးဆက်စုပေါင်း6ဦးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တည်ဆုံးသူတွေရောဂါပိုးရှိသူတွေရဲ့အတိုင်းဝန်ပတ်ဝန်းကျင်တွေကိုလည်းကျန်းမာရေးဦးစီးဌာနကစောင့်ကြည့်နေပြီးကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းပြောပါတယ်။စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာရောဂါပိုးတွေတွေ့ထားပြီးရန်ကုန်တိုင်းတွင်မှာအဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကသတိပေးပါတယ်။အခုလိုရာသီမျိုးမှာအေးအေးမီတုပ်ကွေးဖြစ်လျက်ရှိတာကြောင့်သတိထားနေထိုင်ဖို့ပြင်ကိုယ်နေမကောင်းရင်လူများရှိတဲ့နေရာမတော်ပဲအတက်နိုင်ဆုံးရှောင်ကျင်ဖို့နဲ့အသက်ရှူလမ်းကြောင်းကတဆင့်ကူးဆက်တဲ့ဒီယောဂါမျိုးတွေချောင်းဆိုးနှာချင်းယောဂါပိုးမဖြစ်အောင်ပါးစပ်နှာခေါင်းတွေအုပ်ဆိုင်ပေးဖို့နဲ့လက်ကိုမကြမ်းမကြာဆေးဖို့လည်းတတိပေးပါတယ်တုတ်ကွေးယောဂါဖြစ်ပေါ်နေတယ်လို့တန်မြတ်ရှိရင်ပြည်သူတွေနဲ့ချက်ချင်းပြည်သူဆေးရုံတွေကိုအမြန်ဆုံးကုသမှုခံယူဖို့တွားရောက်ဖို့လည်းတိုက်တွန်းပါတယ်လက်ရှိအချိန်ကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေတိုင်းတာနဲ့တုတ်ကွေးယောဂါကူးဆက်မှုကာကွယ်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပြီးဒီယောဂါကလူလူချင်းကူးဆက်တဲ့ယောဂဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကြိယာတွေနဲ့ဆစ်ဆေးမှုတွေလုပ်နေတယ်လို့လည်းကျန်းမာရေးဦးစီးဌာနကပြောပါတယ်
။ရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြန်မာနိုင်ငံတာဝန်ရှိစေအောင်ပြင်းထန်တဲ့ဆုံးဖြတ်ချက်တရားချမှတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်ဂျနီဗာပြတန်းချက်တွေနဲ့အနှစ်သာရရဲ့တံပိုးကိုမိမိအောင်လောက်ရကြလိမ့်မယ်လို့ဂျနီဗာကွန်ဖရင့်ရှင်းအနှစ်80ပြည့်အတွက်ဒါကာမြို့မှာဂျာတာဘင်းနေကပြုလုပ်တဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးကပြောကြားသွားတာပါတရားဥပဒေကိုလူတစ်မျိုးမလူတစ်မျိုးခွဲခြားကျင့်သုံးနေတာဟာဒီကနေ့ကဘာကြီးမှမလိုအပ်လူလားအပ်ဘူးလူသားချင်းစာနာမှုဥပဒေတွေကိုထပ်ကတလဲလဲချိုးဖောက်နေတဲ့အတွက်အခြေခံဝန်ဆောင်မှုတွေဆုံးရှုံးနေတဲ့လူတွေရှိနေကြောင်းဒီလိုလူမျိုးတွေကိုချန်လတ်ထားဖို့မတင်ကြဝန်ကြီးကထည့်သွင်းပြောကြားသွားပါတယ်လူသားချင်းစာနာမှုဥပဒေကိုလေးစားလိုက်နာမှုယောနယ်လာတာကိုစိတ်မကောင်းဖွယ်တွေ့ရကြောင်းမြန်မာနိုင်ငံကိုဥပမာပေးပြောကြားသွားခဲ့ပါတယ်
American Tamara Donald Trump got the Sana Shimeswan, Tunin, a Sunuva Pilopo, Tema Velo, Russia Tamara Vladimir Putin got Jetabrinima, Piojali Bari, Tavima Trumia, Dudia Jane Tamara, Juka, Boy Mesa, Wuha, American and Russia Jasa Sanigo, Show Trees Hill in Elo, Tasajan, Piobari, Tamara Trump got Tune Putinoha, Dilare, Japama, Chimpame, G20, Tating Nilagama Trisomo, Mulan Jan Piogaraba, Tavima Russia Sua Pegaro, Agulo Trisom Sunuvoya, Drogo, Tayawan Pejaja, Goody Mia de Bulo. Syria and Ukraine, Yiki Sarabia, American and Yima, Russia, Rujan, and Sopetis, or a suspected Rujan, American and Russia, Ruja, Sasaniha, Tema, Nizhe, Pipari, American, Nanga Yima, Russia, Paka, Sopamum, Shibabu, Russia, and Yansubari, Russian and American, Jasasani, the previous food that is Sola Nidel, Dila, Sobanunga, putting up Yoga Bari. Jadabrini Pilot, two year Pidun and Hissan and Mapi, season ma, American Tamarana, dress on Sunnebo, Shimishi, Mimian Chetre, Duga, Sunnebio Samba, near Pidabos Hounetre, Sunnebi and Yet Down Sujan Pija, Kedalo, American Becca, Simon Sajan Piamason, Dubaka, Sunnebo, Temelu Piobari.
Sorry, everyone and Cuba Nangano Hakababama, Suazan Lugo Gumunanga, Siena Bawanedre, Takapiso Mukab, where she needed American Suyaka Chojale Bari, American and Jawinjana Topian, Lugon Gumu Sayan Nissi, Sigatama, American Mohammed, Sori Arabia, Nanganga, Jada, Ludamari, Bo, Chopomu Bawin, Luku, Chopomu, Jibemia, Lonely, Lupopia Tabi, Cuba Nanga, Siawanego, Pipa Timbo, Season Gong Yoma, Lugon Gumu, Lonely, Shokcha Tower, come here.
Direct from Washington. The Voice of America,
the OA. Now, so yeah, I'm your man in the name of the Go Yemen to know your package. I love you. A good on your money, Ninganaga, the Din, Lari was a diet to learn from my body. Kajinbinema, Sibi, Doka, the day Niva, Shinibi. Kajinidaga, the Jobian, Sibori, Pilaragusu, and Shinni, Pilavi, Pibari. A so at the Nagia, Italija, Sipiare, Johnny Nidema. เจ้าเซยเนี่ยยีอาเลเซลูซีมันเกนี่ปาวินตะบาวะเตียนซาดะเท็งชุ่นนั่นเยยีมันจัดดิเลปาวินนี่เจ้าสตีฟสแตนฟอร์ดกะเชนปีเนี่ยนี่เปปุ่เดตะเถ็งโกตินปะจินมาเลยญมันนักงานเหมี่ยวปั้นกะเชนเดต้ามาตะโจเปียนสิปวยผิดลาราชินเนปี้ผิดเดต้ากันปิดูริกะดีลาเรมาอะทูวุปิสุตองเวลุจะบาเลเนนี่ซูโมยีด้วยญมะตะมะโรเนเกไอเอตัดฤจาผิดนี่เดสิปวยเจ้าคลีอตอเมี้ยนๆหาเล
အခုချိန်ထိအောင်ပဲIDB တွေဖြစ်နေကြပါတယ်အသက်82ခုနှစ်အရွယ်ဒေသခံဦးဂျန်ဂရောဂမ်မော်ကတော့တောင်ကွေးရ66ခုစစ်တပ်ကအာဏာသိမ်းခဲ့ချိန်ကလေးကစစ်နယ်ပတ်သက်လို့အတွေ့အကြုံရင်းချက်သူဖြစ်ပါတယ်မိကော်ကန်အခုနဒမာနီဖက်တနင်္လာမုန်ကနကျွန်တော်တို့အခုလိုမျိုးဖိနစ်ခံရတဲ့အတွက်အရန်စိတ်သက်ကြမိပါတယ်တခြားကလေးတွေတော့ပဲကျွန်တော်တို့ကလေးတွေကိုလည်းကောင်းမွန်တဲ့ပညာသင်ကြားခွင့်ရရစေ ကျွန်တော်ရောက်ကူညီကွင်းကိုပိတ်ပင်ထားပြီးပြည်သူ့ခဆောင်တွေကအစိုးရစစ်တပ်ဘက်ချမ်းမှပိတ်မိနေတဲ့ဒုက္ခသည်တွေဟာစားနပ်ရိက္ခာရဖို့ခက်ခဲတဲ့တိုးလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်စစ်ဘေးဒုက္ခသည်တွေတစ်ချိန်ကပိုင်ဆိုင်ခဲ့တဲ့မြေနေရာတွေဟာအခုတော့အစိုးရထိန်းချုပ်မှုအောက်မှာကုမ္ပဏီတွေကဖွံ့ဖြိုးရေးတွေလုပ်နေကြပါပြီမရော့ဆန်ဟာစစ်ဘေးဒုက္ခသ
ားရမှာပါပဋိပက္ခမတိုင်ခင်ကကျမတို့ရှိခဲ့ဘူးတဲ့အခြေအနေမျိုးပြန်ရလိမ့်မယ်လို့ကျမမထင်ပါဘူးကျမတို့ဘဝတွေကိုတစ်ကနေပြန်ဆရမှာပ
ါမြန်မာစစ်တပ်နဲ့ KIA ကြားလို့နေတဲ့ညီညာရေးဆွေးနွေးပွဲတွေကလည်းဒေသတွင်းတယံဇာရထင်းချုံနိုင်ရေးအပေါ်အခြေခံစဉ်းစားနေကြတာကြောင့်အောင်မြင်မှုသိမ့်မရပဲဖြစ်နေပါတယ် KIA တပ်ကဗိုလ်ချုပ်မရန်စောတောင်ကအခုလိုပြောပါတယ်
在巴蒂尼当地蒙安泰来安泰伊耶乌尼
亚南北越高边嘛北都边奈亚亚加大扎森沙路上北部呢丹阴达瑞波拿来部北部罗德罗你妈苏亚呢今朝路丹阴达欧斯维家第二面大幕对地家的人们也特酷西部罗巴嘞
那他们在越高边尼达达呢咩ညညရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးလှုပ်သွားမယ်လို့အစိုးရခေါင်းဆောင်ဒေါန်ဆန်းစုကြည်ကကတိပေးပေမဲ့လဲတန်းလူညီများကွင်းနဲ့ဟန်ကျင်ညီအောင်ဘယ်လိုထိန်းချုပ်သွားမလဲဆိုတာကတော့ဆက်ပြီးစူးစမ်းနေကြရအောင်မှာဖြစ်ကြပါမယ်ခင်ဗျာဗီယိုရဲ့တောက်ကြနေမနေ့ခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဒီနေဆက်ကရိုဟင်ဂျာဒုက္ခတဲ့ကိစ္စကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံ ဒီနေဆက်နားမှာရှိတဲ့ဒုက္ခသည်စခန်းကြီးကတကြီးရွယ်ဦးတွေဟာသူတို့အတွက်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေမရရှိကြဘူးလို့ AI လူအခွင့်ရေးဖွဲ့ကပြောပါတယ်ဒီအဖွဲ့အစည်းအဝေးခံစားဟာဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့စခန်းတွေမှာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းချက်ပေါ်အခြေခံရေးသားထားတာပါလွန်ခဲ့တဲ့3နှစ်ကမြန်မာစစ်တပ်နဲ့ဒေသအတွင်းဒီစီးပိပခါတွေကျုံခဲ့ရပြီးနောက်ပိုင်းတိတ်နဲ့ချီတဲ့ရင်းကြတွေထွက်ပြေးခဲ့ကြတာပါ Henry Riveswell ပြောပို့တဲ့သတင်းကိုတော့ကိုရဲမင်းထုံးပြောပြပါမယ်
ဒီအတန်တွေကကော့ဆက်စ်ပဇာကကူတပလောင်းလို့ခေါ်တဲ့နေရာကလာနေတာပါလူ6သိန်းကျော်ခိုးလုံနေတဲ့ကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်ပြီးတော့ဒုက္ခသည်အများစုကတော့မြန်မာနိုင်ငံကရိုဟင်ဂျာလူမျိုးစုတွေပါအနည်းအနားကစခန်းတွေကိုပါထက်တွက်ရင်ဒီဒေသတွေမှာဒုက္ခသည်တန်းနီးပါးလောက်ရှိပါတယ်သူတို့တွေဟာမြန်မာစစ်တပ်ရဲ့တိုက်ခတ်မှုတွေကြောင့်ထွက်ပြေးလာခဲ့ကြတာပါရွာတွေတိုက်ခိုက်ခံရတဲ့အခါအသက်ငယ်ရွယ်တဲ့သူတွေလွတ်လွတ်ကျွတ်ထွက်ပြေးနိုင်ကြပေမဲ့တကြီးရွယ်အိုတွေကတော့တစ်ခါတလေထွက်ပြေးဖို့မလွယ်ပါဘူး။မောင်တော်ကသူ့ရွာထဲမြမစစ်သားတွေဝင်လာချိန်မာရီယန်ခတ်တွန်းကသူ့ရဲ့ကလေးသုံးယောက်နဲ့ထွက်ပြေးလာခဲ့တယ်ဆိုပြီးအခုလိုပြောပါရစေ။
When the soldiers came and set houses on fire, my parents were inside. My parents hadn't been able to move on their own for 5 years. We couldn't take them with us.
စစ်သားတွေဝင်လာပြီးအိမ်တွေကိုမီးရှို့တော့ကျမမိဘတွေကအိမ်ထဲမှာပါ။အဲ့ဒီအချိန်မှာမိဘတွေကသူတို့ဘာသာသူတို့လမ်းမလျှောက်နိုင်ပဲအိမ်ရပေါ်လဲနေတာ9နှစ်လောက်ရှိပါပြီ။အပေါပါသွားရင်ကျမကပဲချီးပိုးပေးရတယ်လေ။ရွာမီးလောင်လို့ကျမတို့ထွက်ပြေးတဲ့အခါသူတို့ကိုခေါ်မလာနိုင်တော့ပါဘူး။ကျမတို့မြစ်ကိုဖြတ်ကူးခဲ့ရပါတယ်။မိဘတွေကတော့အိမ်မီးလောင်တဲ့အထဲပါသွားပါတယ်။
ဒုက္ခသည်စခန်းတွေစီကိုရောက်လာနိုင်တဲ့တက်ကြီးရွယ်တွေကလည်းဒီမှာတဖန်ဒုက္ခရောက်ကြပြန်ပါတယ်။သူတို့ရဲ့အခြေခံလိုအပ်ချက်တွေမရကြရှာဘူးလို့လည်း Amnesty International ကအခုလိုပြောပါတယ်
။ Much of the infrastructure set up in terms of the humanitarian response is based around an assumption of being able to get to a distribution point.
အထောက်ပံ့ပစ္စည်းတွေခွဲဝေပေးတဲ့နေရာ၊ရေရနိုင်တဲ့နေရာနဲ့စေကန်းရှိတဲ့နေရာတွေပေါ်မူတည်ပြီးစခန်းကလမ်းနဲ့အိမ်တွေကိုစောက်ထားခဲ့တာပါ။တကယ်လို့ဘင်္ဂလားဒေ့ရှ်ကုန်းတွေပေါ်အစင်းတက်ခမားကိုအကူမလုံနိုင်ဘူးဆိုရင်တော့ရေရှိတဲ့နေရာတွေအိမ်သာတွေနဲ့ဆေးကန်းတွေကိုမသွားနိုင်တော့ဘူးပေါ့
ဒီဒုက္ခတဲ့တက်ကြီးရွယ်ကိုတော်တော်များများဟာသူတို့ဘဝမှာအနည်းဆုံးသုံးခါတည်းမနဲ့ထွက်ပြေးခဲ့ဘူးသူတွေပါတက်ကြီးရွယ်ကိုတူဖြစ်သူရှာဟာရခ်ကအခုလိုပြောပါတယ
် Everything was burned. Out of security forces around the village. They were torching homes from one side to the other.
ရှိတမအားလုံးမီးတွေလောင်းနေတာပါ။ရွာထဲမှာလည်းလုံခြုံရေးတပ်ဖွဲ့တွေကရှိနေတယ်။သူတို့တွေအိမ်တစ်လုံးပြီးတစ်လုံးမီးရှို့ကြတယ်
။မြမအစိုးရကဒုက္ခသည်တွေပြန်လာဖို့ဘေးကင်းနေပါပြီလို့ပြောပါရတယ်။ရိုဟင်ဂျာဆိုတဲ့စကားလုံးကိုမြမအစိုးရကအတိအမှန်မပြုတ်သလိုသူတို့တွေကိုလည်းနိုင်ငံသားအပြည့်အဝပေးဖို့ညှင်းဆုပ်ထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကစတီဖင်ပက်တီဆန်ကတော့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်ဖို့ဘယ်အချိန်တည်တော်တယ်လဲဆိုတာကမေးခွန်းထုတ်စရာဖြစ်ပြီးဘေးကင်းလုံခြုံစွာပြန်ဖို့အရေးမြန်မာနိုင်ငံအနေနဲ့အခြေအနေတွေဖန်တီးပေးဖို့လိုတယ်လို့ဆိုပါတယ်။အဲ့ဒီလိုအခြေအနေတွေမရောက်ခင်အထိတော့ဒုက္ခသည်စခန်းကတကြီးရွယ်အိုတွေကိုအကူအညီပေးဖို့လိုကြောင်း Amnesty International အဖွဲ့ကပြောကြားပါခင်ဗျာ။
သတင်းကင်ကအောင်စံတော်ရတဲဦးကြောင့်မှသင်ပါတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိဆိုရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုဆိုရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300တန်ဖိုးလှူဒါန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်မှသင်ပါတဲ့ညီလာခံကနေဘာကြောင့်အခုလိုအဆိုရဆန့်ကျင်ကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။စနေည VOA ရဲ့တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။တရက်လေးလိုင်းအစီအစဉ်အချိန်မတိုင်ခင်အထိ VOA ကိုဆက်သွယ်နိုင်ကြပါတယ်ခင်ဗျာ အခုတခါတော့ကမ္ဘောဒီးယားကအခြေအနေတည့်ကိုတင်ပြကြပါလေ။ကမ္ဘောဒီးယားနိုင်ငံကခမာနီတွေကိုရုံးတင်စစ်ဆေးနေတဲ့နိုင်ငံတကာတရားရုံးရဲ့အလားအလာရှေ့မတိုးနိုင်ပဲဖြစ်နေပါလေ။အစ်စ်တင်လာတဲ့အမှုအကင်းတွေကိုဆက်လက်ကြားနာရမလား။မကြားနာပဲရပ်ဆိုင်းထားလိုက်ရမလားဆိုတာတရားသူကြီးတွေကြားဝေခွဲမရဖြစ်နေကြပါလေ။ Soft Camera Washington ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စံသာကရှင်းပြမှာပါ။
ကမနီရိုရဲ့ရဆက်ကြံကြုံမှုတွေကိုတရားစီရင်ပြီးပြစ်ဒဏ်ချမှတ်ဖို့ကုလသမဂ္ဂကြောထောက်နောက်ခံနဲ့ဖွဲ့စည်းခဲ့တဲ့ဒီတရားရုံးဟာ73နှစ်ကြာမြင့်လာပြီးအမေရိကန်ဒေါ်လာ3300အကုန်ကြာရှိလာခဲ့ပြီးတဲ့နောက်သတ်မှတ်ထားတဲ့စက်တန်းကုန်ဆုံးဖို့တစ်နှစ်တောင်မလိုတော့တဲ့အချိန်မှာပဲတခြားတန်တရားရှိသူတွေကိုဆက်လက်ရုံးတင်နိုင်ပါမလားဆိုတာမေးမြန်းဖြစ်နေပါတယ်။ကမ္ဘောဒီးယားနဲ့နိုင်ငံတကာရောနှော့ဖွဲ့စည်းထားတဲ့တရားရုံးဟာ2006မှာကျန်းသစ္စာကြိမ်ဆိုပြီးတဲ့နောက်ကမနီ3ဦးကိုပြစ်ဒဏ်ချမှတ်ခဲ့ပြီးဖြစ်ပါတယ်။အဲဒီသုံးဦးကတော့နှိမ့်ဆက်နှင်းပန်းရေးစခန်းအကြီးအကဲရဲဘော်ဒေါက်ဆူသူကို2010ပြည့်နှစ်မှာခမာနီကောင်းဆောင်နှစ်ဦးဖြစ်တဲ့နွန်ချန်နဲ့ကီယူဆန်ဖန်တို့ကို2018မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုဆေးရဇွန်းမှုလူမျိုးလုံးဆက်ဖြတ်မှုနှင်းပန်းနှိမ့်ဆက်မှုလူသတ်မှုတွေနဲ့ထောင်ဒဏ်13ကျွန်းစီချမှတ်ခဲ့တာပါ။ကျန်ထိတ်တန်းခမာနီကောင်းဆောင်နှစ်ဦးဖြစ်တဲ့ဆမ်ဘရီနဲ့လန်သီရစ်တို့ကတော့အမှုဆစ်ဆစ်လို့မပြီးခင်မှာတည်ဆုံသွားခဲ့ကြပါတယ်။ဒါမဲ့အခုနောက်ထပ်ဆွဲချက်တင်လို့ရနိုင်တဲ့သံတရားရှိသူ၃ဦးကျန်နေပါသေးတယ်။ဒီလူတွေကိုဆက်စစ်မယ်မစစ်ဘူးဆိုတာကမ္ဘောဒီးယားနဲ့နိုင်ငံတကာတရားသူကြီးရဲ့အကြံသဘောထားကွဲလွဲနေသလိုဝန်ကြီးချုပ်ဟွန်ဆန်းအစိုးရကလည်းဒီအမှုတွေကိုဆက်လက်မစစ်ဆေးစေလိုကြောင်းအတည်လင်းပြသထားပြီးဖြစ်ပါတယ်။တကယ်တော့ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်းရောသူ့ရဲ့အနာရပါတီဝင်အများအပြားတို့ပါတစ်ချိန်လုံးကခမာနီအလေလက်တန်ကြီးရာတွေဖြစ်ခဲ့ကြတာပါ။ခမာနီကိုရုံးတင်စစ်ဆေးမဲ့တရားရုံးအခုလိုအခက်ကြုံရတဲ့နဲ့ပတ်သက်ပြီး1985-86အတွင်းလူပေါင်းသန်း9000ဆီဆုံးခဲ့ရတဲ့ပိုးပွားအုပ်စုမှုအောက်မှာအသက်မကြီးပဲရှင်ကျန်ရစ်သူတွေအတွက်တရားမျှတမှုဖြစ်ထွန်းရေးဟာနိုင်ငံရေးအရငက်ကွက်စရာအောက်မှာပြောက်ွယ်ရတော့မလားဆိုတာဥပဒေပညာရှင်တွေအဖို့စိတ်အနှောက်အယှက်ဖြစ်စရာပါကျန်တဲ့ခံသူတွေရဲ့အမှုတွေကိုဥပဒေနဲ့အညီတရားရုံးရဲ့လုံထုံလုံးဤအတိုင်းအပိတန်ဆောင်ရွက်ဖြစ်ရှင်းနိုင်မှာမလားဆိုတာမသိမရှာဖြစ်နေတယ်လို့ Open Society Justice Initiative အဖွဲ့ကပြောထားပါတယ် ECCC တို့ခေါ်တဲ့ဒီတရားရုံးဟာနင့်နာခဲ့ရသူတွေရဲ့တေမာကြောင့်အရာရှောက်ထားမှုတွေကိုစင်လင်းပေးဖို့ဖိကြတာဝန်တရက်ရှိတယ်လို့ Justice and Accountability ဌာနကအကြီးအကဲရှင်နေ Daniel McLaughlin ကဆိုပါတယ
်ဒီ ECCC တရားရုံးပိတ်တော့မယ်ဆိုတာနင်နာခဲ့ရသူတွေကိုအကြောင်းကြားရမှာဖြစ်ပါတယ်။ဘာကြောင့်ပိတ်ရလဲဆိုတာရှင်းပြရမယ်။ဒီလိုပိတ်လိုက်တဲ့အတွက်သူတို့ရဲ့တယံမကြောင်းရှောက်ထားချက်တွေဘာဖြစ်သွားမယ်ဆိုတာတွေကိုရှင်းပြရမှာဖြစ်ပါတယ
်။ဒီမှုတွေနဲ့ပတ်သက်ပြီးသံသရာရှိခံထားရသူတွေကတော့ရေတပ်ရဲ့တပ်မှု Mias Moth ၊ Den ရေတပ်မှု Yimtit နဲ့ Cambodia ဘဟုနယ်မြေတွဲဘက်အတွင်းမှု ON တို့ဖြစ်ပြီးသူတို့၃ဦးရဲ့အမှုကို2020ပြည့်မလတ်မှာအပြီးစစ်ဆေးရမှာဖြစ်ပါတယ်။အခုတော့ဆစ်ဆက်လုံနိုင်မယ်မလုံနိုင်ဘူးဆိုတာမဆုံးဖြတ်ရသေးပါဘူးကမ္ဘောဒီးယားတရားသူကြီးတွေကတော့ဒီသူယောက်ဟာဝရမ်းထုတ်ဆွဲချက်တင်ရလောက်အောင်အရေးကြီးတဲ့လူတွေမဟုတ်ဘူးလို့ပြောနေကြပါတယ်ဒီလူတွေကိုဖမ်းဝင်ရတဲ့တရားရုံးတင်ဆစ်ဆေးဖို့သင်းသင်းဆိုတာပနမကျမ်းနာဆစ်ဆေးမှုလို့ဖို့အတွက် pre-trial chamber ဆိုတာကိုကမ္ဘောဒီးယားတရားသူကြီး၃ဦးနိုင်ငံတကာတရားသူကြီး၂ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီ pre-trial chamber ရဲ့ဆုံးဖြတ်ချက်တွေဟာအရင်လိုပဲအမှုပိတ်ပြည့်ရေးကိုဥတီလိုက်မယ်ဆိုပြီး Open Society Justice Initiative ကသတိပေးထားပါတယ
် Pre-trial chamber မှာပါတဲ့ကမ္ဘောဒီးယားတရားသူကြီးတွေဟာတပ်ပြည့်ထွက်ဆိုချက်တွေကိုမကြည့်ပဲအမှုတွေကိုပိတ်ပစ်ဖို့ဆုံးဖြတ်ထားကြတာပါရှေ့တိုးနိုင်မဲ့အလားအလာပိတ်ဆို့နေပါပြီဒါကိုဖြင်းရှင်းနိုင်မဲ့နည်းလမ်းလည်းမရှိတော့ပါဘူ
းဒီလိုရှေ့မတိုးနိုင်ဖြစ်နေတဲ့အတွက်ခမာနီရဲ့ရက်စဲညှဉ်းပန်းမှုခံခဲ့ရသူဒုက္ခသည်တွေအတွက်ခံပြင်းစရာဖြစ်ပါတယ်ဆွမ်ရစ်ဒီဟာCN Riep အကျဉ်းဆောင်ထဲမှာအသက်မကြီးပဲကြံရိုက်ခဲ့သူဖြစ်ပြီးတင်မကြောင်းနဲ့ဆွဲဆူဖို့ရှောက်ထားသူလည်းဖြစ်ပါတယ်
။ဒီကိစ္စချောချောမောမောမဖြစ်တာစိတ်ပျက်စရာကောင်းပါလေ။ဒီအမှုတွေတော့ရှေ့တိုးနိုင်စရာမရှိတော့ပါဘူး။တရားရုံးပိတ်ပစ်တော့မယ်ဆိုရင်လည်းပိတ်လိုက်ပါတော့။နိုင်ငံတော်ရဲ့ပတ်စံတွေကုလသမဂ္ဂရဲ့ငွေတွေကိုဖြောင်းမနေကြပါနဲ့တော့
။အမေရိကန်ပါမခပီတာမက်ဂွိုင်ယာကလည်းစိတ်မတိုးနိုင်ဖြစ်နေရင်တော့ဒီတရားရုံးကိုပိတ်ပစ်လိုက်ဖို့ပဲလိုတော့တယ်လို့ဆိုပါတယ်
။တရားသူကြီးတွေလည်းရှင်ဇန်နဲ့အတူမလုံနိုင်တော့ဘူးလို့ပြောပြီးဘယ်တော့ထွက်ခွာမယ်ဆိုတာကြီးညာတင်ပါတယ်ကုလသမဂ္ဂအနေနဲ့လည်းစိတ်ကူးရည်မျှော်လင့်ချက်ကိုရပ်ပြီးကမ္ဘောဒီးယားကထွက်ခွာမယ်နေကိုကြီးညာတင်ပါပြီ
Bilo Tinaim about Pinny be met. Kamani Kit, yes, Sir Daniel Murigo, Sunsansi say Potogan Yama. Didiayonga, Yigi Kankana, Bawangere, Lule, the two the Ubri joining the Ria Yusani Jajamakna.
Kamonia Nangama, Lumio don't tapia Muri, Julongere, so be Suswe Kanayare. Kamani Gons only, Yinsani Aze, Diayo, Nonso, Chinidego, Ujo Zanda, Piobia, Dwagi Binamaro. BNN Baka, Siwai Chinigule, Tinbajamare. BNN Nangama, Kababoma, Kabale, Kidwa Lunga, and Yanzone, Totanid, Nangan Kupchabare. Then hit the net, Layao, Le Pajare, Kabale, Kidwa, Ye Togale, Pumyala, Nemia. Lu Ada, Tep, Pubi, Lonjon, Pilama, Yule, Suin Javare, Ebi Drin Rabo, Chicken Biro, Kujo Dinga, Kimbia Tavare.
BNN Mulare Kide, Yazu Dajaragaro, Nangan Domanga. အချိန်ကစိုင်းဂုံးလို့ခေါ်တဲ့ဟိုချီမင်းမြို့ပါဘီအန်အန်ကဘာလက်ကြီးသွားလုပ်ငန်းဌာနဘီအန်အီတီဘီနက်ရဲ့ကိန်းနှံတွေအရနောက်တစ်ဆယ်ရှစ်ခုနှစ်မှာဟိုချီမင်းမြို့ကိုလာတဲ့ကြီးတဲ့ပေါ့
28%. Vietnam has been promoted much more in international media recently. It's easier to travel here.
ဒီကိုလာဖို့ပိုလွယ်လာပြီ။နိုင်ငံတော်များကိုဗီဇာကင်းလို့ခွင့်ပေးထားပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေဝင်ထွက်တဲ့ဗီယက်နမ်ကမြို့တွေပိုများလာပါတယ်။ဟနွိုင်း၊ဒါနန်၊ဟျူး၊စိုင်ကုန်းစတဲ့မြို့တွေကိုလေယာဉ်ခီးစဉ်တွေရှိလာတာကြောင့်သွားလာဖို့အများကြီးပိုလွယ်လာပါတယ်။
ဒီနေ့ဖေဖော်ဝါရီလမှာပြုတ်ခီးတဲ့၅ဒင်း၁၀၀၀ကျော်၊ကိုရီးယားခီးတဲ့၃ဒင်း၈၀၀၀ကျော်ရှိခဲ့တာကြောင့်ဥရောပကလာသူ၂သိန်း၃၀၀၀နီးပါးနဲ့ရှင်ရင်တိတိတသားကိုပိုများပါတယ်။ခီးသွားလုပ်ငန်းအလှည့်မြန်တိုးတက်လာတာကနေအကျိုးနဲ့အပြည့်နှစ်ခုစလုံးရှိလာတယ်လို့ဘွန်တောဆိတ်ကံမျိုးကလုပ်ငန်းတွေကိုပြန်သုံးလို့ရတဲ့ဈေးဝယ်အိမ်တွေနဲ့သဘာဝပတ်ဝန်းကျင်မထိခိုက်တ
ံအခုလောက်တိုးတက်လာတဲ့ဆိုရင်အလုတ်ကင်တဲ့အခြေခံအဆောက်အုံတိုးတက်လာတာအပါအဝင်ဒေသဆိုင်ရာစီးပွားရေးမှာအကျိုးကျေးဇူးအများကြီးရလာပါတယ်။ဒါပေမဲ့လည်းသဘာဝပတ်ဝန်းကျင်ပိုင်းလိုထိခိုက်ရတာတွေတော့ရှိပါတယ်။ဥပမာခီးတဲ့တချို့အမိုက်ပြကြတာကြောင့်ပင်လယ်နဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်ရပါတယ်။ဒါ့အပြင်ဈေးတွေတက်လာတာကြောင့်ဒေသခံအတော်များများရဲ့လူနေမှုအဆင့်မှာလည်းထိခိုက်ရပါတယ်
။ဘောင်တောင်းမျိုးလေကောင်မှာအတော်လေးအမိုက်နေလာပြီနဲ့မျိုးစုံမှာတော့အခြေအနေကကွာခြားပါတယ်။မျိုးတဲဝင်တဲ့လမ်းတွေပေါ်မှာပလတ်စတစ်တွေတခြားအမိုက်တွေနဲ့ပြည်နေတာပါဒေသခံတွေကိုအကျိုးဖြစ်စေမဲ့ရေရှည်ခိုင်မာတဲ့ခီးသွွားလုပ်ငန်းပုံစံကရေရှည်မှာခီးသွွားလုပ်ငန်းကဏ္ဍကိုကာကွယ်ဖို့အရေးကြီးတယ်လို့ကိုချီမင်းခြေဆိုင်ခီးရီခီးသွွားလုပ်ငန်းရဲ့သူတွေမန်နေဂျာ Nick Wade ကပြောပါတယ
် One of the main things for us is we have to make sure that that sustainable tourism actually benefits the local community
ဘာမှဝင်ကြီးကိုပတိကယုံသားမကငွေကြေးရပါဒေသခံတွေအတွက်အကျိုးဖြစ်စေမဲ့ရေရှည်ခိုင်မာတဲ့ခီးသွွားလုပ်ငန်းဖြစ်လာအောင်လုပ်ဖို့ကအဓိကအချက်တစ်ချက်ပါငွေကြေးရလုပ်ဖြစ်အောင်တက်တက်တဲ့ရေရှည်ခိုင်မာအောင်လုပ်ကင်ကျင်စိတ်ရှိလာဖို့အခွင့်အရေးတွေပေးပြီးဆွဲဆောင်ရပါလိမ့်မယ်
အမနီတွေတွင်ဗီယက်နမ်ကိုလာတဲ့ခီးတဲ့ရေအတွက်ဆက်ပြီးတိုးလာနေတယ်လို့ခန့်မှန်းထားပါတယ်။အဲဒီထဲမှာပဲစီးပွားရေးကောင်းလာတယ်လို့ခီးသွွားလုပ်ငန်းအလွန်အကျွံတိုးတက်တာနဲ့ဆက်ဆက်တဲ့ပြဿနာတွေလည်းပိုဆိုးလာမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ဗီယက်နမ်ရဲ့ခီးသွွားလုပ်ငန်းဘယ်လောက်ထိတိုးတက်လာနေသလဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးကိုကျော်ကျော်သိန်းပြောပြသွားတာပါခင်ဗျာ။ VOA ရဲ့အစီအစဉ်တွေကို Facebook ကသာမက VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းစောင့်မျှော်နှာစင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA တောက်ကြနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလူမီတာ30 40 48အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝယ်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီပြည်ကနေတော့အရှန်ဒုက္ခသည်စကားနော် IDP နဲ့ဒီနော် refugee လို့ပြောတော့ဒီခါဖြတ်လိုက်တဲ့အချိန်မှာကြက်အများစုကစာဝန်ကြီးရတားကိုကြက်သေးတာပေါ့နော်အဲ့ဒါကဒါကြီးမားတဲ့အခက်အခဲတစ်ခုပါနော်နောက်တစ်ခုကတော့ဒီပြောနေတဲ့
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအဲ့ဒီအစီအစဉ်နဲ့မတိုင်ခင်မှာအခုတော့သတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်သူတွေကချင်းတိုင်းရင်းသားတွေလည်းအများစုပါဝင်ပါတယ်မေရီလန်းပြည်နယ်ဂျက်ဆပ်မြို့ကဒီချင်းတိုင်းသားတွေဖွင့်လာတဲ့ကုန်းစုံဆိုင်လေးတစ်ဆိုင်အကြောင်းကိုတွားရောက်ပြီးကိုယ်တိုင်ရိုက်ကူးလေ့လာတဲ့ကိုအောင်ကနေအကြောင်းစုံကိုပြောပြမှာပါ
2009ခုနှစ်မှာမတ်ကြီးကျင်းမိတ်ဟာချင်းပြည်နယ်ကနေအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့ရောက်ရှိခဲ့တာပါနယူးယောက်ပြည်နယ်ကမြို့လေးတစ်မြို့ကိုစတင်ရောက်ရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကရွှေပြောင်းချစ်ချသူဒုက္ခသည်တွေအတော်များများနေထိုင်တဲ့ဝါရှင်တန် DC အေရီးယားကို2014ခုနှစ်မှာပြောင်းရွှေ့လာပြီးဈေးဆိုင်ဖွင့်ခဲ့တာပါဒီလိုဆိုင်ဖွင့်ပြီးတော့ကိုယ်ပိုင်လုပ်ငန်းထူထောင်တဲ့အခါမှာအတွေ့အကြုံလည်းမရှိတာကြောင့်အခက်အခဲတွေအများကြီးတွေ့ရပါတယ်အေရှန်အမေရိကန်ကုန်စုံဆိုင်ပိုင်ရှင်မတ်ကြီးကျင်းမိတ်ကအခုလိုပြောပါတယ
်ကိုကဆိုင်စားဖို့ပစံတလောက်တလောက်စုမယ်။ဥမာတသိန်းစုမယ်။အဲ့ဒီတသိန်းထဲမှာဘလောက်ကိုအိမ်အတွက်သုံးမယ်။ဘလောက်ကိုဆိုင်ခန်းအတွက်သုံးမယ်။ဘလောက်ကိုပစ္စည်းဝယ်ဖို့အတွက်အဲ့လိုမျိုးစီစဉ်ထားတဲ့အထဲမှာကျွန်မတို့စဉ်းစားထားတဲ့ထဲမှာစရင်ထဲမှာမပါတဲ့နေရာတခုဒီဆိုင်ခန်းမှာ3,000လောက်ကုန်သွားတယ်။အဲ့ဒီမှာလည်းအခက်ကြုံတယ်
။ဒါပြင်ဈေးဆိုင်ဖွင့်ရမှာလိုင်စင်တွေယူရတာနဲ့ဆိုင်ခန်းဖွဲ့စည်းပုံကအစပုံဆွဲရမှာသက်ဆိုင်ရာကျွမ်းကျင်သူတွေကိုအလုပ်အရာရာကြောင်းဆိုင်ဖွင့်မှုအချိန်6လလောက်ယူရတဲ့အကြောင်းသူကပြောပါတယ်မေရီလန်းဗာဂျီးနီးယားနဲ့ဝါရှင်တန် DC မှာမြန်မာပြည်ကနေရွှေပြောင်းအခြေချနေထိုင်သူခန့်မှန်းခြေတောင်ကနန်းနီးပါးအတွက်မြန်မာပစ္စည်းအစားအစာအလွယ်တကူဝယ်ယူခြင်းတွေအတွက်အဆင်ပြေစေဖို့အခုလိုဆိုင်ဖွင့်တာဖြစ်တယ်လို့ဆိုပါတယ်လော်ရဲမျိုးကဈေးလောက်ဝယ်သူဒေါ်ဒမ်ဟက်ကစ်ကန်က
ကိုစားချင်တာလည်းအဆုံရတယ်ပြင်ဆိုင်လာရတာလည်းပျော်တယ် location လည်းကောင်းတယ်ပြင်ကျွန်တော်တို့ဘုမာပြည်သားအချင်းချင်းလည်းပေါ့နော်ကျွန်တော်တို့တောင်နဲ့တောင်ပံ့ပိုးတာလည်းဖြစ်တာပေါ့နော်
ဒီဆိုင်မှာမြန်မာပြည်ကအစားအစာပြင်ရိုးရအဝတ်အထည်တွေလည်းရောင်းပါတယ်ဘော်ဒီမိုးမျိုးကဈေးလာဝယ်သူကိုစုံတို့က
ကျွန်တော်ချင်းကရခွာတဲ့အဝတ်စားကြီးဟောမြန်မာကျွန်တော်တို့ချင်းဝတ်စားကြီးနော်ရှိတယ်နော်အဲ့ဒါဒီကိုဝယ်တယ်ပြန်မှဗာလဲအုတ်ထုတ်ရစားချင်းအဝတ်စားကြီးဆိုကျွန်တော်ပူပြီးတိုက်တယ်အဲကျွန်တော်ချင်းဝတ်စားကြီးပေါ့နော်အဲဘောင်းမွေကြီးမင်းကလေးဆိုတော့စကတ်ကြီးပေါ့နော်အဲအဲ့လိုမျိုး
မြန်မာနိုင်ငံကနေလိုချင်တာတွေကိုတက်ရိုက်မှာယူရတာထက်အခုလိုဆိုင်မျိုးရှိနေတာကြောင့်အဆင်ပြေလာတယ်လို့ဈေးဝယ်သူတွေကပြောပါတယ်ဒီနေရာဟာဈေးဆိုင်ဆိုတာပြင်မြန်မာနိုင်ငံကနေရင်းမြစ်ကြားမှာရောက်နေတဲ့သူတွေစုစည်းနိုင်တဲ့နေရာတခုလည်းဖြစ်တာကြောင့်ဆိုင်ဖွင့်ရတာအတိတ်ပဲရှိလာကြောင်းမတ်ကြီးချင်းမိတ်ကပြောပါတယ်ခင်ဗျာ
ချင်းတိုင်းသားတွေဖွင့်တဲ့အမေရိကန်ကကုန်စုံဆိုင်အကြောင်းကိုအောင်ပြောပြသွားတာပါအခုတော့နာနယ်ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါလေ
။ဒီကိမ်းနဲ့ကျင်းပြမယ်အီဒီယန်အသုံးက
Take someone for a ride
ဖြစ်ပါလေ။စာလုံးပေါင်းက T A K E take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါလေ။ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖက်တယ်လို့ဆိုရမှာပါ SOME ONE someone ကတော့တူတူရော FOR 4 ကအတွေ့ A ကတစ်ခုတစ်ခါတစ်ချိန် RIDE ride ကစီးဖို့ဆိုတော့ subscribe ရဲ့ဓာတ်ရိုက်အသေးပဲကတော့လူတူတူရောက်ကိုတစ်ခုခုစီးဖို့ခေါ်သွားတာပေါ့ဒီသုံးဆင်းတဲ့လာတာကတော့လူโซကိုင်းလောကကလို့ဆိုပါလေ 1920-1930 ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူဆိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတတ်ပြင်းတတ်ပြင်းမင်းဒါမှမဟုတ်လို့ရှိရင်ရိုက်နှစ်နှစ်ဆက်မှာပေါ့ရှင် idiom အတုံးကတော့အဲ့ဒါကိုအခြေခံပြီးအတိပ္ပယ်နှစ်မျိုးကွဲတယ်လို့ဆိုပါတယ်တစ်မျိုးကတော့စောစောကလူဆိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါတယ်ခုကိမာတော့တခါတည်းဟန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါတယ်လူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့Take for a ride အတိပ္ပယ်ကိုခြေခံပြီး George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car. I paid more than it's really worth.
ကျွန်တော်အဲ့ဒီတပည့်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတွေကျွန်တော်ပို့ပေးလိုက်ရတယ်လေလို့ဒီပြရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့စိတ်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Take someone for a ride.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စတွေပြင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရအပြီးအခုတခါတော့ကျမ်းမာရေးကဏ္ဍလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအာကစားနဲ့ရုတ်တရက်သေဆုံးခြင်းအပိုင်း၁ကိုတင်ပြထားပါတယ်အာကစားလုတာကြောင့်ရုတ်တရက်သေဆုံးနိုင်စေတဲ့အခြေအနေတွေရှိနေပြီးအခုလိုမဖြစ်ရအောင်ကြိုတင်ကာကွယ်နိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်စေယုံကြီးအရေးပေါ်ဌာနကပမောက္ခဒေါက်တာမမောဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ရေးပေါ်သူကဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအားကစားလုပ်တာကြောင့်ဒီသေဆုံးမှုရှိတဲ့အနေထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားတွေရှိလဲဆရာကြီး
အားကစားလုပ်တယ်ဆိုတာကဒီလိုတော့ကျန်းမာရေးအတွက်ဒီလိုကောင်းတဲ့အကူအကစားလို့ဒီသုံးမှုတွေပြရတယ်ဆိုတာလည်းပဲအကစားမလို့ဒီပြရဲ့ကျမရင်ချီဒီချက်စစ်မှုမရှိတဲ့အတွက်ကြောင့်ဒီလိုဒီသုံးမှုတွေရှိတာပေါ့နော်။ဒီမှာဉာဏ်ပြတ်ကတော့အကစားကြောင့်သိုံခြေကန်းတွေလာရောက်ပြတ်တာတဲ့ဒီဒီထဲမှာတော့အထူးသဖြင့်တော့ကြီးတဲ့ဉာဏ်ကြောင့်ဒီသုံးသွားတဲ့လူမျိုးတွေလည်းအကစားကြောင့်ဖြစ်တာပေါ့နော်။အဲဒီမျိုးကတော့ဒီနှလုံးရောဂါကြောင့်ဒီသုံးသွားတဲ့လူမျိုးတွေအမျိုးရတော့ပုံများတယ်။အဲဒီနှလုံးရောဂါကြောင့်ဒီသုံးတဲ့လူမျိုးတွေကသိုံကြောင့်ကဲရှိများပြအသက်ရှင်နေတော့မရှိအသက်ရှင်မှုချက်နေတာပေါ့နော်ဟိုလိုကြတော့စောစောစီစီအားကစားပြုလုပ်တဲ့နေရာမှာတွေကဒီကူပတ်မှုကောင်းရင်အသက်ရှင်တော့များနိုင်နေဆိုတော့အဲ့ဒါကိုလေဒီလူတို့ဘုဒ္ဓရာဇဝင
်ဟုတ်ကဲ့ဆရာကြီးအခုဒီနှလုံးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအားကစားလုပ်ရင်တည်ဆုံးရတဲ့အနေအထားမှာဆေးရုံကိုရောက်တာနောက်ကျတာကြောင့်ကောပါလားဆရာကြီးခုနကရေးပေါ်ပြုစုကူတာမှုမလုံနိုင်တဲ့အပြင်လေ
အထူးသဖြင့်တော့ကျင့်တယ်နဲ့အကစားတစ်ခုကိုလုပ်တာပေါ့နော်ဘောလုံးကန်နာတို့မာရသွန်ပြေးတာတို့ကျေးလွားတာတို့ဘောလီဘောကစားတာတို့ဒီလိုပြင်းထန်တဲ့အကစားတစ်ခုကိုလုပ်ရင်းနဲ့အများအပြားနှလုံးထိခိုက်ပြီးတော့ရုပ်ကြီးရဲ့နှလုံးကိုရပ်သွားတဲ့အခြေအနေမျိုးရှိတာနော်အဲ့လိုအခြေအနေမျိုးတွေမှာရေဘော်ပြေစုကူတာမှုတွေကိုအကစားကုန်းထဲမှာသာသိမယ်ဆိုရင်တော့လူတွေကဟိုဒီတော့ရဆေးကိုအချိန်မီရောက်လာမယ်ဆိုတော့အဲ့တော့သူကဘာကြောင့်ပြေစုမှုတွေဖြစ်ရလဲဆိုတော့နှစ်မျိုးရှိဒီမှတ်တစ်ကတော့ဒီအကစားမှာအတူတူတွဲပြီးတော့ကစားနေတဲ့အကစားသမားတွေပိုကြည့်တိတဲ့ဒီဟာနေပြီးတော့ဒီလိုရေးပေါ်နှလုံးပုံရက်တဲ့အခြေအနေကိုအသက်ကျေပြုစုကူတာပေးနိုင်တဲ့နီးလန့်တွေကိုမတတ်တာပေါ့နော်။ဒါမှမဟုတ်လည်းပဲပြုစုကူတာတဲ့နီးလန့်တွေနောက်ကျနေကြတဲ့ချက်ပေါ့။နောက်တစ်ချက်ကတော့ဒီအခင်းဖြစ်ပေါ်တဲ့အကစားကွင်းနဲ့ဖေးရုံရဲ့ရေးပေါ်ဌာနတွေရဲ့ကွာဝေးရတယ်ဆိုတော့စကားပြောသူတစ်ဖြစ်တော့အခုဒီလိုဗမာပြည်မှာဆိုရင်ဒီတစ်ခါဟိုတရုတ်ဆောင်မင်းတွေဘလုံးကန်ရင်းနဲ့ဖြစ်တဲ့အခြေအနေမျိုးဆိုရင်ဒီပတ်ဝန်းကျင်မှာရှိနေတဲ့လူတွေကတော့ဒီနှလုံးခုန်တာရပ်သွားတာကိုရုပ်ပေါ်ပြသူသားတဲ့နီးနဲ့တက်တမပြုစုပင်နဲ့ကျုပ်စည်းကမ်းကိုရောက်ဖို့ကနည်းနည်းချိန်ကြာသွားတဲ့သဘောရှိတယ်ဗောနော်ဒီအခြေအနေနဲ့ချက်ချောင်းအများဖြင့်
ပါရမီယာတေယုံကြည့်အတွက်ရှင်နေရှိတာဒီလိုဒါရေဘပြည်သူကုသမှုကိုကရတာကုနဲ့မှလည်းလုပ်နိုင်မယ်မိစုံရေဘထာနာကိုလည်းလျင်လျင်ကြအောင်သွားနိုင်မယ်ဒါမှမဟုတ်လေဒီလိုလုပ်ကြရတာပြည်သူကုသမှုကိုတည်တည်နိုင်တဲ့တက်ကြရည်ရည်ခန္ဓာကိုယ်မှာဆင်းရဲရှိနေမယ်ဆိုရင်ဒါမျိုးတွေကြောင့်တော့တက်ရှင်မှုချန်ခံဖို့များဟုတ်ကဲ့ဆရာကြီးဒီရေဘပြည်သူကုသမှုအပိုင်းနဲ့ဒီဆက်ရုံအများရောက်နိုင်မ
စ်ခင်မှာရောကြိုတင်ကာဝယ်နေတဲ့အနေအထားမျိုးရောရှိလားဆရာကြီ
းဒါလည်းသူကအကစားဆိုတာကဆိုကျမကြီးကိုလုပ်တာပေါ့နော်ဒါပေမဲ့ကိုယ့်ရဲ့ကျမကြီးချင်းမျိုးတော့အကစားမလုပ်ခင်စစ်တင်တာအကစားရတယ်သူကနှမျိုးရှိရှင်ပြန်ရတဲ့အကစားနဲ့ကိုယ့်ရဲ့ကျမကြီးတွေလုပ်တဲ့အကစားပေါ့နော်သူတို့ကတော့ဒီလိုချက်ချင်းမလုပ်ကုန်ကြလားအောင်ပြင်းထန်တဲ့ချိန်မျိုးရောအများဖြင့်ရှင်ပြန်ပြီးတော့ကစားတဲ့အကစားတွေကိုပို့ပြီးတော့ဖြစ်တယ်သူတို့ကကစားနေရင်ဖြစ်လာတဲ့ယောဂလက္ခဏာအခြေအနေတွေသူတို့သတိမထားနိုင်ဒါမှမဟုတ်သတိထားမိရင်တော့မှအမှမဖြစ်တော့ပါဘူးဆိုပြီးသူဆက်ကစားဒီလိုအခြေအနေမျိုးတွေရှိတော့အဲ့ဒီရှင်ပြန်တဲ့အာဂဒါတွေမှာဒီကြီးကပုံပြီးအဖြစ်များတော့တကယ်တော့အာဂဒါကိုတစ်ခုခုတော့မဟုတ်အာဂဒါတစ်ခုခုကိုလုပ်တော့မယ်ဆိုရင်မလုပ်ခင်မှာကိုယ့်ရဲ့စက်မယူခြင်းကိုချက်ချက်ပြောမယ်ကိုရှိမှာကိုယ်လိုရောမရှိသလားပေါ့သူကကိုယ်လိုရလည်းပဲအာဂဒါသမားတွေမှာပြောချုပ်ဒီချက်တဲ့အမျိုးဒါမျိုးတွေဖြစ်နိုင်တယ်မကိုယ့်ရဲ့နှလုံးနဲ့ပတ်သက်တဲ့အရာမျိုး ECG လိုက်ကြည့်ပြီးတော့စမ်းသပ်တာလို့ဒါမှမဟုတ်ကျွန်တော် stress ECG ဆိုတာရှိတယ်စက်ပေါ်ကိုပြေးပြီးတော့ ECG အရင်စမ်းသပ်တာဒါမျိုးတွေစမ်းသပ်ဖို့လိုတယ်နောက်ကိုယ့်ရဲ့တခြားစိတ်ကြောယောဂါတွေတခြားဒီအဆုံးနဲ့ပတ်သက်တဲ့ယောဂါတွေကျောပါရီယူရီနဲ့ပတ်သက်ပြီးတော့ဒါတွေကိုအရင်ကစစ်သေးတယ်စစ်သေးလို့ပြောင်းဝနေပြီးတော့အာဂဒါလုပ်ဖို့အတွက်ပြင်နေတဲ့အချိန်ချမှတ်လုပ်ဖို့ပြင်တာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ကြိုတင်ကာကွယ်နိုင်တဲ့အနေအထားရောရှိသေးလားဆရာကြီး
ဟိုပရမတ်ဂျင်စစ်သေးတဲ့အခါမှာကျွန်တော်တို့ကအလေကလည်းတွေ့ကြမှာတွေ့ချို့ယောဂါတွေကကျတော့ချက်ချင်းလက္ခဏာမပြသေးတဲ့အချိန်မျိုးမှာကျမနေတယ်လို့ပဲသူကပြောတယ်အဲ့လိုအချိန်မျိုးတွေမှာကိုယ့်ရဲ့အာဂဒါပြုလုပ်နေရင်းနဲ့ဖြစ်ပေါ်လာတဲ့ယောဂါလက္ခဏာတွေလည်းသတိပြုရမှာနော်သူတို့ပြင်တော့စင်ပတ်အောင်တာတို့တာမန်တဲ့ပုံပြီးတော့မောတာတို့ဒါမှမဟုတ်လည်းကောင်းတော့မှမူဝေမိုက်ကလေးပြတာဒီလိုအခြေအနေတွေရောက်လာရင်တကယ်တော့ပြည်တယ်နဲ့အာဂါမီးတွေဆိုရင်ဒီဥစ္စာကိုကျင်းရချက်ချင်းရက်တက်ပြီးတော့ကျင်းလို့အနာယူကြည့်ပြန်ကတ်တာမှုရှိမရှိကြည့်တကယ်လို့မရှိဘူးဆိုရင်မိကြရဆေးဦးစီးတဲ့ဟိုအများကြီးတော့ရုပ်လက္ခဏာပေါ်လာနဲ့ကိုယ်နဲ့ကစားနေတဲ့ယူလူတွေအတိပေးတဲ့အဲ့ဒီအချိန်မှာဒိုင်ယူကြီးရှိတဲ့ပွဲဖြစ်ခြင်းတို့မကိုယ့်အပေါ်ပဲသူဖြစ်ချင်းနဲ့ဆက်ကြည့်ရပြီးတော့ကျမကြီးစီမှုတက်ပြီးပြည်လို့တယ်။ဒီကောင်တက်ပြီးတော့အကလာကိုပြီးအောင်ဆက်ကြတာမလို့ကိုဒီမန်းသားရဲ့ဘလောက်လမ်းလျှောက်မယ်ဘလောက်ပြင်ဒါတွေကိုဆက်ကြည့်မယ်အဲ့အမျိုးလုပ်တယ်ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ထပ်ရောကြိုတင်ကာကွယ်နိုင်ဖို့ဘာတွေလုပ်ထားတယ်လဲဆရာ
။အကလာပွဲမှာအကလာသမားတယောက်နေနဲ့ဝင်ပါမယ်ဆိုရင်တော့ကိုနဲ့တင်းတင်းကြပ်ကြပ်တဲ့အခါရတယ်စားတော့တာလေ။သူတစ်ပြင်းတော့အကလာလုပ်တဲ့အခါမှာဆုံးရှုံးမှုများတာရေတက်နဲ့စိတ်တူတက်စားတယ်ပေါ့နော်။အဲ့ဒီဟာတွေကိုဆုံးရှုံးမှုမရှိအောင်ဒါမှမဟုတ်လည်းပဲဒီလိုဆုံးရှုံးမှုရှိခဲ့တယ်ပဲချစ်ချစ်ပြန်ချင်းနေတာလည်းလုပ်ကင်တယ်။ဘာလို့မျိုးကတော့ဒီလိုအကသာမှာဝင်ရောက်လုပ်နေတဲ့လူတစ်ယောက်ကမစလိတောက်တာလို့ဒီကောက်တာလို့ဒီလိုမှတ်မှတ်နေနေနေတဲ့အသားအောက်ကြီးစားတာလို့ဒါမျိုးတစ်ပုံမျိုးလို့ရောဘလို့ပြင်ပေါ့နော်။ဘာလို့မျိုးကတော့တကယ်လို့များကိုယ့်ကိုဆရာဝန်ကတောက်ခိုင်းတဲ့ဆင်းယူပုံမှန်တောက်ရမယ့်ဆင်းယူရှိခဲ့ရင်လည်းဒါတော့မမေ့ရအောင်အကသာပြုလုပ်ကံကြီးမမေ့ရအောင်ဒီကကြာပုံမှန်ဘယူဆိုင်ပြီးတောက်ကင်တယ်ပေါ့နော်။ဒီလိုပဲသူအားလုံးတမျိုးကိုလုပ်နေတယ်ဆိုရင်ဆရာဝန်နဲ့ပုံမှန်ပေါ့နောက်တစ်ခါပြီးတစ်နောက်တစ်ခါသုံးနောက်တစ်ခါပြီးသုံးနောက်တစ်ခါပုံမှန်ကိုယ့်ရဲ့ချက်မှတ်ရေးချင်းကိုချက်ကပ်လုပ်တယ်အဲ့ဒါတွေလုပ်ပြီးတဲ့အချိန်မှာမှဟိုအားလုံးညီညီညီမှာကိုယ်တစ်ပိုင်းမှမဲ့လေဒီနည်းနဲ့ဒီကိစ္စမျိုးလုပ်ကြတာပေါ့မဟုတ်ဆိုရင်ခုနပြောသလိုမမျော်လင့်မဲနဲ့ဖြစ်တာပေါ့အများကြီးတော့ဆားလွားသမားတွေရဲ့ဒီဆုံးမောရုပ်ရည်ပဲအများကြီးဖြစ်နေရှိဒီကြည့်ရချက်တဲ့အချိန်မျိုးတော်များများလည်းနှလုံးထဲကသက်သက်တူရှိတယ်။ဒါကြောင့်အဲဒီ children စစ်သေးတဲ့ဟာလေးတွေလုပ်ပြီးမှအာဂဒါစကူဆက်ကုန်မှလုပ်နေတယ်လို့ကျွန်တော်
ပြောတယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးခုတစ်ခါတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းချေဆိုင် Fever Wine တော်သားတွေကစူးစီးတင်ဆက်တာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါ fever wine တော့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြမအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအနီးအနားကျေးရွာသားတွေနေရွှန့်ခွာနေကြရပါတယ်မွန်ပြည်နယ်ဝင်းကြီးချုံနဲ့ဝင်းကြီးတူဦးကိုစီစစ်အရေးယူပေးဖို့မွန်ပြည်နယ်လူမှုအဖွဲ့အစည်းတွေကနေအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံကိုတိုင်ကြားထားတဲ့ဆိုတာနဲ့နေကြင်းရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက် UPDJC အတွင်းရေးမှုအဖွဲ့ရဲ့ဆွေးနွေးပွဲအခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြားမြို့နယ်တာစီနဲ့ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဇွန်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွဆုံတာစီနဲ့ရွှေကျင်ကျေးရွာသားတွေနေရာကနေစွန့်ခွာပြီးတခြားကျေးရွာတွေမှာခိုလုံနေကြရပါတယ်ခွဆုံကျေးရွာကချင်းအမျိုးသားတွေကတော့ငတားချင်းကျေးရွာမှာခိုလုံနေကြပြီးရွှေကျင်နဲ့တာစီကျေးရွာသား113ဦးကတော့မင်းဖူးကျေးရွာဘုံတော်ကြီးကျောင်းမှာခိုလုံနေကြရပါတယ်။အိုပြင်းထောင်ရွာမှာတော့တရားခန့်ခိုလုံနေကြတယ်လို့ကန်စိတ်ကျေးရွာမှာလည်းတချို့ခိုလုံနေရတယ်လို့အရက်ခလူငယ်ကွန်ရက်ကတာဝန်ရှိသူတဦးကပြောပါတယ်။ဒီလအစောပိုင်းကစပြီးမြင်းပြမ်းမြို့နယ်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးဇွန်လ3ရက်နေ့ကဒုက္ခသည်တွေခိုလုံနေတဲ့စပထဘုံတော်ကြီးကျောင်းမှာလက်နက်ကြီးကြီးကျောက်ပတ်ကွဲခဲ့တဲ့အတွက်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကမြင်းပြားကျောက်တော်မြတ်ဦးဘူးဒီတော်အပါအဝင်တိုက်ပွဲဖြစ်ပွားရာမြို့နယ်တွေမှာစစ်ပြေဒုက္ခတွေအဖြစ်နေရကနေစွန့်ခွာနေရသူပေါင်း 46,000 ကျော်ရှိနေပြီဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့စီးရင်တွေထဲမှာဖော်ပြထားပါတယ်
။မုံကြီးနယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတူတို့ကိုစီစစ်ရေးယူပေးဖို့အကတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ရုံးရန်ကုန်ရုံးခွဲကိုဇွန်လ18ရက်နေ့ရက်စွဲနဲ့မုံကြီးနယ်လူမှုအဖွဲ့အစည်းတို့ကနေတိုင်ကြားထားပါတယ်။တင်တာလှုပ်ဆောင်လှုပ်နှီးတွေငွေရေးကြေးရေးလှုပ်ဆောင်လှုပ်နှီးတွေနဲ့မညီပဲလှုပ်ခံခဲ့တဲ့အပေါ်မှာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ညှိစိုးမှုရှိမရှိဥပဒေနဲ့ညီစုံစမ်းစစ်ဆေးပေးနိုင်ဖို့နဲ့လိုအပ်သလိုရေးယူဆောင်ရွက်ပေးနိုင်ဖို့ဆိုင်ရခဲ့တယ်လို့ရေးမြို့နယ်လူမှုကျိုးဆောင်ဖွဲ့ကသူရင်မှုဦးအောင်နိုင်ဝင်းကပြောပါတယ်2018ခုနှစ်မီနီဘတ်ဂျက်ဧပြီလကနေစက်တင်ဘာလထိ6လပန္နာရီနှစ်မှာရေးမြို့နယ်အောင်တပြည်နှစ်ကရင်မော်တော်ကားလမ်းခင်းခဲ့ရမှာနိုင်ငံတော်ဘတ်ဂျက်ငွေ3000ကိုတင်တာမခေါ်ပဲနိစ္စရာကုမ္ပဏီတခုကိုလုပ်ငန်းဆောင်ရွက်ခွင့်ပြုခဲ့တဲ့ကိစ္စနဲ့ကြိုက်ထီယူအမှတ်ဖြတ်စည်းဆက်တင်တာကိစ္စမှာလှုပ်ထုံလုံနီးနဲ့လွှဲမစွာဆောင်ရွက်ထားတာကိုတိုင်ကြားထားတယ်လို့သူကဆိုပါတယ်အဆိုပါ3000လမ်းစီမံကိန်းတင်တာမခေါ်တဲ့ကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နှုတ်မိတ်နဲ့ဆောင်ရွက်ခဲ့တယ်လို့မုံကြီးနယ်လှုပ်တော်မှာစကားပြောမှားခဲ့တယ်လို့တောက်တာအိဆန်ကနေပြည်တော်မှာဝန်ခံပြောကြားခဲ့ပြီးနောက်ပိုင်းမှာပြည်နယ်ဆိုရဖို့ရဲ့ဆုံးဖြတ်ချက်တိုင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းပြင်ဆင်ပြောကြားခဲ့ပါတယ်
ကရင်ပြည်နယ်မြဝတီမြို့မှာရက်ွက်ဖော်ဆောင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်မဲ့ပြည်သူတွေကိုတားဆီးပိတ်ပင်မှုရှိတာဟာတရားမျှတမှုမရှိဘူးလို့ဆန္ဒထုတ်ဖော်တဲ့ပြည်သူတွေကပြောပါတယ်။ရက်ွက်ဖော်ဆောင်ရမှာနှစ်နာတဲ့ပြည်သူအင်အား100ကျော်ကဗအာမြို့ကိုသွားရောက်ဆန္ဒထုတ်ဖော်ဖို့ဇိုလာ18ရက်နေ့ကဂျိုးပန်းစင်မှာပဲကော့ကရစ်မြို့လှိုင်ဝဂိတ်အရောက်မှာလှိုင်စင်မဲ့ကအကြောင်းပြပြီးအာဏာပိုင်တွေကနေပိတ်ပင်တားဆီးခဲ့တာပါ။အာဏာပိုင်တွေအနေနဲ့တခြားသွားလာနေတဲ့ယင်တွေထက်ဆန္ဒထုတ်ဖော်ဖို့သွားတဲ့ယင်တွေတာတာစီပိတ်ပင်တဲ့အတွက်တရားမျှတမှုမရှိဘူးလို့ဆန္ဒဖော်ထုတ်ရမှာပါဝင်တဲ့နန်းမူခွေကပြောပါရယ်မြဝတီမြို့မှာရက်ွက်ခွန်နဲ့ရက်ွက်6နှစ်ခုဖွန်ဆောင်မဲ့နေရာမှာကျူးကျော်လူနေအိမ်တွေဖယ်ရှားပေးဖို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကမေလကုံပိုင်းကနှုတ်တစ္စာထုတ်ပေးခဲ့ပြီးတဲ့နောက်မှာနှစ်နာတဲ့ဒေသခံတွေကမကျေနပ်လို့ဆန္ဒထုတ်ဖော်ဖို့စီစဉ်လာတာလည်းဖြစ်ပါတယ်
ချင်းပြည်နယ်ဆိုရဖို့ရတတရတနည်းမြောက်ကာလတွင်လုပ်ငန်းဆောင်ရွက်ချက်နဲ့စက်လျင်းတဲ့သတင်းစာရှင်းလင်းပွဲတရားကိုဇွန်လ24ရက်နေ့ကကျင်းပပြုလုပ်ဖို့စီစဉ်ထားပေမဲ့သတင်းမီဒီယာတွေကိုမေးခွန်းကြိုတင်ပို့ခိုင်းတာကြောင့်မီဒီယာဓမ္မတွေစိတ်ပြက်နေကြတယ်လို့သိရပါဗျ။မီဒီယာတွေကိုဖိတ်ကြားတဲ့ချင်းပြည်နယ်ဆိုရရဲ့ဖိတ်ကြားလွှာမှာမီဒီယာတစ်ဖွဲ့လည်းမေးခွန်းအများဆုံး3ခုသာမေးမြန်းခွင့်ရှိပြီးမေးမြန်းမဲ့မေးခွန်းတွေကိုချင်းပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနပြန်ဆက်ဖို့ဇွန်လ18ရက်နေ့နောက်ဆုံးထားပြီးကြိုတင်ပေးဖို့ရမယ်လို့ပါရှိပါတယ်။ဟာခါချေဆိုင်တဟာခါပုတ်သတင်းဌာနကအင်ဂျာချုပ်ကူပါပွီးကတော့အစိုးရအနေနဲ့သတင်းစာရှင်းလင်းပွဲပြုလုပ်ပေးတဲ့ပုံမှာကြိုဆိုပေးမယ်လေ။အခုလိုမေးခွန်းကြိုတောင်းတာဟာသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်လိုတဲ့သဘောသက်ရောက်လာကြောင်းမသိတော့ဘူးလို့ပြောပါတယ်။ချင်းမင်းနဲ့ဆိုရဖွဲ့ပြောခွေရပုတ်ကဦးစိုးထက်ကတော့ဒီလိုမေးခွန်းကြိုတောင်းရတာဟာကိန်းကနားချက်လက်တွေဖြေကြားတဲ့နေရာမှာတိတိကျကျနဲ့လွှဲမမှုမရှိအောင်ကြီးရွာတာဖြစ်တယ်လို့ပြောဆိုပါတယ်။
အစိုးရတပ်မတော်ရဲ့နလထထိုးတဲ့တစ်ဖက်တက်အပြည့်ရစေးကာလအတွင်းရှမ်းပြည်မြောက်ပိုင်းမန်တုံမြို့နယ်ကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွင်မှာ
TNLA ဖက်ကပြောဆိုပါတယ်တိုက်ပွဲတွေကြောင့်စစ်ပေးရှောင်လူထုတော်မရှိသေးပါဘူးအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတစ်စုနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်စနိုင်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုဖူးတွဲကော်မတီ
ဒီဆွေးနွေးပွဲမှာဘာထူးခြားမှုတွေရှိနေပါသလဲဒီအကြောင်းကိုမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်ဇွန်လဒုတိယပတ်ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တွေ့ရမှုများလွတ်တော်ဆွေးနွေးပွဲမှာ
ဒီပြေနော်အစိုးရဘက်ကတော့ဒီတိစုတော်ကိုကျော်သွားပြီးတော့ဆက်လက်ဆောင်ရွက်နိုင်မယ်နီလန်းနေပေါ့ကျွန်တော်ဘက်ကအဆိုပြုရှိတယ်အဲ့ဒါကိုတော့ကျွန်တော်တို့ကနီလန်း၄တွဲဆိုတော့ဒီပြိုင်နဲ့ဆောင်ရွက်တဲ့နယ်လို့ကျွန်တော်တို့ကအဆိုပြုတာရှိပါတယ်သူတို့တစ်ဖွဲ့ချင်းထဲမှာတမို့သူတို့ရဲ့စုဖွဲ့မှုထဲမှာဆွေးနွေးပြီးရင်တော့ကျွန်တော်တို့နဲ့ပြန်မယ်ဆွေးနွေးဖို့ဆိုမျိုးရှိပ ဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည
က်ဒီလိုမျိုးနိုင်စုပြကြမယ်ဆိုတဲ့လုပ်ငန်းစဉ်နံပါတ်3ကတော့2020မတိုင်ခင်เนาะဘယ်ဟာတဲ့စစ်ပြဘယ်လိုလုပ်မယ်ပေါ့ပြီးရင်2020ကျော်လွန်သွားတဲ့ချိန်ကြရင်เนาะမပြည့်ပြတ်တဲ့ရင်းချင်းဖြစ်စဉ်ကြောဆက်လက်ပြီးတော့အမှတ်ခံချက်ရှိရှိဘယ်လိုဆက်လုပ်တော့နိုင်မယ်ဆိုတဲ့ကိစ္စကိုစုပြကြမယ်ပေါ့ဒါနောက်ဆုံးကတော့ဒီကြာကာလဆိုင်ရာကိစ္စတွေပေါ့ဗျာနံပါတ်ရေးထိုးပြီးတဲ့လူတွေရဲ့ဟိုတက်ဆိုင်ရာဒေတာတွေမှလုပ်မယ်ဒီလိုမျိုးတွေ့ဆုံကြတယ်ဆာနာဖြစ်ပြီးလုပ်ငန်းတွေအစားပြီးတော့လုပ်ဆောင်နေဆိုတဲ့ဟောင်းပြန်လည်ဆွေးနွေးကြမယ်ဆိုတဲ့လုပ်ငန်းစဉ်လေးရပ်ကဆိုရဖက်ကတင်ကြတာဖြစ်ပါတယ
်အစိုးရရဲ့အဆိုပြုချက်တွေကိုအလေးထားဆွေးနွေးတော့မှဖြစ်တယ်လို့တစ္ဆုမှုတွေကြောလွှားရေးအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းပြီးတော့အစိုးရနဲ့အများဆုံးဆွေးနွေးတော့မယ်လို့ပိုင်းရနာလည်းနဲ့ကန်အဖွဲ့ခေါင်းဆောင်ဘူမူကြီးဆိုင်းငင်းကဆိုပါတယ်ဂျွန်လ73 74ရက်နေ့မှာကျင်းပပြည်စည်းခဲ့တဲ့အလွတ်တဘောဆွေးနွေးမှုမှာအစိုးရတော်တော်တမတော်အစုဖွဲ့က10ဦးနိုင်ငံရေးပါတီအစုဖွဲ့က10ဦးနဲ့ပိုင်းရနာလည်းနဲ့ကန်အစုဖွဲ့9ဦးတက်ရောက်ခဲ့ပြီးတော့ KNU ကတော့မတက်ရောက်ခဲ့ပါဘူး
ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ပေးဆောင်စခန်းတွေမှာစာဝတ်နေရေးပုံမှုခက်ခဲလာတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေတယ်လို့ရှမ်းလူခွင့်ရဲ့အဖွဲ့တွေနဲ့စခန်းနေဒုက္ခသည်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကုန်းကျော်စစ်ဆောင်စခန်းမှာရိခါခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေနေရပြန်ရေးဟာမဖြစ်နိုင်သေးဘူးလို့စခန်းတာဝန်ခံလုံးဆိုင်လျံကပြောပါတယ
် TBC ကနေတော့အရှင်ဒုက္ခသည်စခန်းနော် IDP နဲ့ဒီနော် refugee လို့ပြောရိခါဖြတ်လိုက်တဲ့အချိန်မှာကြက်အများစုကစာဝန်ကြီးရတအားကိုကြက်သေးတာပေါ့နော်အဲ့ဒါကဒါကြီးမားတဲ့အခက်အခဲတစ်ခုပါနော်နောက်တစ်ခုကတော့ဒီပြောနေတယ်သူနေရပြန်ရေးပေါ့ပြန်ပြောနေရနံပါတ်1ကရှမ်းပြည်မှာတကယ်တမ်းစစ်မှန်တဲ့ရင်းချိုင်းမရှိသေးဘူးနော်အဲ့နံပါတ်2ကအဲ့ဒီဒေသတွေမှာငကုံကလည်းဆွဲရတာတွေရှိပါတယ်ကျွန်တော်တက်တယ်ရှင်ဒါပေမဲ့အခုကငကုံထက်ပိုများလာပြီအဲ့ဒီနေရာတွေကလည်းလုံးဝပြန်လို့မရပါဘူး
ကုန်းကျော်ဒုက္ခနဲ့စခန်းကလူတွေဟာတစ်ဖက်နိုင်ငံမှာသွားရောက်လွတ်လပ်ကင်ဖို့ကလည်းအခက်အခဲရှိနေတယ်လို့စခန်းနေနန်းဆွေစင်ကပြောပါတယ
်ရိတ်ခဖြတ်လိုက်တော့စားဖို့တောက်ဖို့အဆင်မပြေဘူးနေစားလုပ်မယ်ဆိုလည်းအမရှိတော့နေစားလည်းတောက်လို့မရအောင
်ဒီလိုအနေထားတွေကြောင့်နိုင်ငံတကာကူညီထောက်ပံ့ရေးဖွဲ့တွေအနေနဲ့ရှမ်းစစ်ဘေးရှောင်တွေကိုပြန်လည်ကူညီထောက်ပံ့ပေးကြဖို့ကိုလည်းတောင်းဆိုထားကြပါတယ်စခန်းနီးနားမှာတန်ရာတိုးချဲ့မှုတွေရှိနေတဲ့အပြင်၎င်းတို့မူရင်းဒေတာအတွင်းမှာလက်နက်ကန်ဖွဲ့စည်းတွေအများပြားရှိနေခြင်းတို့ကြောင့်လုံခြုံမှုပုံမှန်အားနည်းလာတယ်လို့ရှမ်းလူခွေးမန်တိုင်ပြောရေးဆိုခွင့်ရှိသူစိုင်းရွက်လွင်ကပြောပါတယ်
ငါမျိုးတို့ချက်တာကြတော့ဒီပေါ့နော်ဒုက္ခတွေစခန်းကြီးတဝိုက်မဆိုင်မြန်မာဆိုရစစ်တပ်တို့ချက်တာရှိနေပြီးတော့ဟိုဝါစစ်တပ်ပေါ့နော်ဒီတပည့်စစ်တပ်ရှိနေတယ်အဲ့ဒါကလည်းမြန်မာဆိုရပြောဝင်ဝင်လာဆိုတော့ရဟိုကအခက်ခဲတာမကဘောလုံဆောင်ရေးဘိုင်းမှာလည်းတွေးနေရပေါ့နော်အဲ့ဒီငါတွေးနေဆိုင်းမြန်မာနေစပ်မှာပြည်တွင်းရှိပြောင်းလေထံသူရှမ်းဒုက္ခတွေ
ရှမ်းမြည်နယ်တွင်ဆစ်ဆိုးရွာကနေတေရခန့်တွေကိုအသေးအရမနေရာစုခွာခန်းခြင်းခြေရွာတွေကိုမိရှုဖြည့်ခြင်းတို့ကြောင့်နေရာစုခွာဆွေပြေးလာကြသူများဖြစ်ကြပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြမြို့နယ်တာစီနယ်ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်နယ်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွဆောင်တာစီနယ်ရွှေကျင်ကျေးရွာသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတဦးတို့ကို စစ်စစ်အရေးယူပေးဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ယုံရန်ကုန်ရုံးခွဲကိုမွန်ပြည်နယ်လူမှုအဖွဲ့အစည်းတချို့ကတိုင်ကြားထားပါတယ်။
တော်ရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းချေဆိုင်ဖီဗာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းသားဒေသတွေကထူးခြားဖြစ်စဉ်တွေဖြစ်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
VOA နဲ့ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပြီးစာလိုက်ကအတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။ VOA ဝါရှင်တန်ရုံးချုပ်ရဲ့ဖုန်းနံပါတ်ကတော့ 1-222-382-5555 ဖြစ်ပါတယ်။
အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။ဟောမုရှေလေချာမှာအမေရိကန်ဒရုန်းရင်ကိုအီရန်ဘက်ကပစ်ချခဲ့တာဟာတိုက်ကိုဆိုးရတဲ့အမားကိုကျူးလွန်လာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကခေါ်ဆိုလိုက်ပြီးဒါဟာအမေရိကန်နဲ့အီရန်တို့ချာ တင်းမာမှုတွေဖြစ်ပေါ်နေတာကိုပိုပြီးရှုပ်ထွေးလာစေမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာနောက်ပြန်ဆုတ်စီတဲ့စိတ်မကောင်းစရာဖြစ်ရတဲ့အသစ်တစ်ခုဖြစ်ကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သမ္မတအင်ဂျီမာတွေ့ဆုံပွဲအတွင်းမှာသမ္မတထရမ့်ကသတင်းထုတ်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ American နိုင်ငံနဲ့ဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့စိတ်ရှည်တီးခံသွားမှာဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကတရုတ်သမ္မတရှီချင်ပင်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနတွေမှာဖော်ပြပါတယ်။Kim Jong-un ရဲ့ပြောကြားချက်ဟာတရုတ်သမ္မတရှီချင်ပင်နှစ်နိုင်ငံဆက်ဆံရေးတိုးမြင့်မှုနောက်မြောက်ကိုရီးယားနိုင်ငံကိုအလဲပတ်ရောက်နေတဲ့အချိန်တွင်မှာပဲထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ AH1N1အမျိုးအစားတုတ်ကွေးယောဂါပိုးကြောင့်တေဆုံးရသူဦးရေဟာ6ဦးအထိရှိနေပြီဖြစ်ပါတယ်။ဂျူနာ20ရက်နေ့မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကAH1N1PDM09ယောဂါပိုးတွေ့ထားသူလူနာစုစုပေါင်း16ဦးရှိနေပြီးတော့တေဆုံးသူကတော့ရန်ကုန်တိုင်းဒေသကြီးမှာ9ဦးနဲ့စကိုင်းတိုင်းဒေသကြီးမှာ2ဦးစုစုပေါင်း6ဦးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွင်မှာယောဂါပိုးတွေတွေ့ထားရပြီးတော့ရန်ကုန်တိုင်းအတွင်းမှာတော့အဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကသတိပေးပါတယ်။တကွေးယောဂါဖြစ်ပေါ်နေတယ်လို့တန်မြတ်ရှင်ပြည်သူတွေနေနဲ့ချက်ချင်းဆေးရုံတွေစီအများဆုံးကုသမှုခံယူဖို့လည်းတိုက်တွန်းထားပါတယ်။ အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာဆန္ဒရှိမယ်ဆိုရင်သူ့အနေနဲ့ဆွေးနွေးပွဲပြုလုပ်ဖို့အသင့်ပဲလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကျတဲ့ဘရင်းနယ်မှာပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေမှုကကိုရမင်းထွန်းဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်တောက်ကြနေမနက်ဖက် 6992VOA အစီအစဉ်တွေကိုလိုင်းနံမီတာ30နှစ်40နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်သောရရှင်များနဲ့တကွာပြည်သူပြည်သားအားလုံးကြိုရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.